America in Burmese.
မင်္ဂလာညနေခင်းပါတော်ရရှင်များရှင် View American တန်ရဲ2019ခုနှစ်နိုဝင်ဘာလ6ရက်ဗုဒ္ဓဟူးနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ line to meter 16.25 ရုပ်ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမများသတင်းအောင်ပါဒီညနေခင်းစီစဉ်တွေကိုတာဝန်တင်ဆက်ပေးပါမယ်
ကျွန်မကတော့ဆုမြတ်ပါပါရှင်အမေရိကန်သမ္မတဒေါ်နယ်ထရမ့်အတွက်နိုင်ငံရေးအရာကူညီရာရောက်တဲ့လောက်ရမလို့ရေယူကရိန်းကိုစီးရီးအထောက်ပံ့ပေးမှာမဟုတ်ဘူးလို့ယူကရိန်းတန်တမန်တယောက်ကိုပြောခဲ့တဲ့အကြောင်း EU ဆိုင်ရာအမေရိကန်သက်အမတ်ကြီးကပြောပြခဲ့ပါတယ်ထိုင်းနိုင်ငံတောင်ပိုင်းယာလာခရိုင်ထဲကလုံခြုံရေးဂိတ်တစ်ခုပေါ်ညားကတိုက်ခိုက်ခံရမှုကြောင့်15ယောက်သေဆုံးသွားပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုညံဝင်းအောင်နဲ့အကြီးညာပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်သတင်းဒီပြီးမှနားဆင်ရမယ့်သတင်းလွှာတွေမှာတော့ကချင်ပြည်နယ်အတွင်းမှာဖြစ်ပေါ်နေတဲ့မူရင်းဆေးသုံးဆဲမှုနဲ့ဆက်စပ်တဲ့ပြဿနာတွေကိုဖြေရှင်းနိုင်မှုအတွက်အမေရိကန်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကကချင်ပြည်နယ်အတွင်းမှာလှုပ်ဆောင်တော့မယ့်အကြောင်း
အဓိကကတော့ဒီကချင်ပြည်နယ်မှာရှိတဲ့ဒီမူရင်းဆေးဝါးနဲ့ပတ်သက်ပြီးတော့မှစစ်နေတဲ့ဒီဟိုပေါ့နောက်ဆက်တွဲပြဿနာတွေ၊ကျမရဲ့ပြဿနာတွေကိုရှင်းချဖို့အတွက်ပေါ့
USAID တာဝန်ရှိသူဒေါ်မင်းမြင့်ချူပြောသွားတာပါသတင်းပြည်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းလွှာနဲ့အတူဒီကနေ့ဟာ American သမ္မတ Donald Trump ရဲ့သုံးနှစ်မြောက်သမ္မတသက်တမ်းနှစ်ပတ်လည်နေ့ဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုဟာသူ့ရဲ့မွေးရက်ကန်ဆာစ်ပြည်နယ်အထက်လွှတ်တော်အမတ်နေရာကိုဝင်ပြိုင်တော့မလားစတဲ့စိတ်ဝင်စားစရာသတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒီလိုသတင်းလွှာတွေမတိုင်ခင်မှာအခုအရင်ဆုံးဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုညံဝင်းအောင်တို့ကပြောပြပေးပါရှင်။
အမေရိကန်သမ္မတကိုတရားစွဲသင့်မသင့်စုံစမ်းမှုတွေအတွင်းလွှတ်တော်အမတ်တွေရဲ့အမေးကိုဖြေကြားခဲ့တဲ့အဓိကတန်တမန်တယောက်ကယူကရိန်းအနေနဲ့သမ္မတဒေါ်နယ်ထရမ့်ကိုနိုင်ငံရေးအရာကူညီရာရောက်တဲ့လောက်ရောက်ကိုမလုပ်ရင်အမေရိကန်ကစစ်ရေးထောက်ပံ့မှုဒေါ်လာတန်း400လောက်ကိုပေးမှာမဟုတ်ဘူးလို့ယူကရိန်းတန်တမန်တယောက်ကိုသူပြောကြားခဲ့တဲ့အကြောင်းဖြေဆိုထားပါတယ်။ EU ဆိုင်ရာအမေရိကန်သက်အမတ်ကြီး Gordon Sondland ပြန်လည်ထွက်ဆိုတဲ့ဖြေကြားချက်ကိုလွှတ်တော်စုံစမ်းရေးကော်မတီကနေအင်္ဂါနေ့ကထုတ်ပြန်ခဲ့တာမှဒုသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့ဒါဗုတ်အဖွဲ့ဝင်ဖြစ်ပါဝင်ခဲ့တဲ့ကော်မတီတစ်ခုအပေါ်အောက်တိလိုက်စားမှုနဲ့စုံစမ်းတယ်လို့ယူကရိန်းကလူသိရှင်ကြားမကြေညာတဲ့၍အမေရိကန်ရဲ့ထောက်ပံ့ချက်ရမှာမဟုတ်ဘူးလို့သူကယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီရဲ့အကြံပေးတစ်ယောက်ကိုစက်တင်ဘာ1ရက်နေ့ကပြောကြားခဲ့တဲ့အကြောင်းဖော်ပြထားပါတယ်ဒီကိစ္စစုံစမ်းဖို့အမေရိကန်နဲ့ယူကရိန်းကြားသတင်းပတ်နဲ့ချီဆွေးနွေးပြောခဲ့ကြတယ်လို့လည်းပြောထားပါတယ်EU တန်အမတ်အဖြစ်တမရထရမ့်တာဝန်ပေးထားတဲ့ Gordon Sondland ဟာတမရမဲဆွယ်စည်းရုံးရေးအဖွဲ့ကိုအလှငွေအများအများထည့်ခဲ့သူဖြစ်ပါတယ်2020တမရရွေးကောက်ပွဲကြရင်တမရထရမ့်နဲ့ပြိုင်ဘက်ဖြစ်လာနိုင်သူဒုတမရဟောင်းဂျိုးဘိုင်ဒန်နဲ့တားဖြစ်သူဟန်တာဘိုင်ဒန်တို့အပေါ်စုံစမ်းဖို့ယူကရိန်းကိုဖိအားပေးအကြံမကင်ခဲ့ဘူးလို့တမရထရမ့်ကအကြိမ်ကြိမ်ညင်းဆိုနေတာပါဒါပေမဲ့တမရကိုကာကွယ်ရပ်တည်နေသူတမတ်ကြီး Sondland ရဲ့လွှတ်တော်အမတ်တွေကိုပြောကြားမှုကတော့တိတိတသားကွဲလွဲနေပါတယ်။အမေရိကန်သမ္မတနဲ့ယူကရိန်းသမ္မတကြားဖုန်းဆက်သွယ်ပြောကြားမှုတစ်ခုအတွင်းဘိုင်ဒန်သားအဖအပေါ်စုံစမ်းဖို့ပြောခဲ့တဲ့ကိစ္စကြောင့်သမ္မတဟာသူ့ရဲ့လုပ်ပိုင်ခွင့်အာဏာသုံးပြီးနိုင်ငံရေးအကျိုးအမြတ်ရအောင်လုပ်ခဲ့သလားဆိုတာကိုအောက်လွှတ်တော်ဒီမိုကရက်အမတ်တွေကစုံစမ်းနေကြတာဖြစ်ပါတယ်
။ Mrs. B ပြည်နယ်မှာအင်္ဂါနေ့ကကျင်းပတဲ့ပြည်နယ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူတဦးအဖြစ်မဲဆွယ်ခဲ့တဲ့ Republican ကိုယ်စားလှယ်အနိုင်ရသွားသလိုကန်တာကီပြည်နယ်မှာလည်းသမ္မတကိုထောက်ခံတဲ့ Republican ကိုယ်စားလှယ်တဦးအနိုင်ရလူနီးပါးအခြေအနေရောက်ခဲ့ပါတယ်။အခုလိုပြည်နယ်အထွေထွေရွေးကောက်ပွဲတွေမှာ Mrs. B ပြည်နယ်က Republican ကိုယ်စားလှယ် Tate Reeves နဲ့ကန်တာကီပြည်နယ်က Matt Bevin တို့အနိုင်ရဖို့အတွက်ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးနောက်ဆုံးရက်တွေမှာသမ္မတကိုယ်တိုင်လူထုစည်းဝေးဝဲတွေကျင်းပပြီး Republican တွေကိုထောက်ခံပေးပေးကြဖို့မေဆန္ဒရှင်တွေကိုတိုက်တွန်းခဲ့တာပါ။မနေ့က Mrs. PP နဲ့ရွေးကောက်ပွဲမှာ Reeves ကမဲ52ရာခိုင်နှုန်းနဲ့အသာစီးရခဲ့ပြီး Democrat Party ဘက်ကပြိုင်ဘက် Jim Hook ကတော့48ရာခိုင်နှုန်းသာရခဲ့ပါတယ်။ Kentucky ပြည်နယ်မှာတော့မဲအလုံးရေးနှီးပါရေးတွက်ပြီးချိန်မှာ Democrat Party က Andy Beshear က 49.2 နဲ့အသာစီးရပြီး Republican Party က Bevin က 48.4 ရာခိုင်နှုန်းနဲ့ကပ်ပြီးအရေးနှိမ့်ခဲ့တာပါ။ Beshear ကသူအနိုင်ရပြီလို့ကြေညာပေမဲ့ Bevin ကတော့ဒီမဲရလတ်ကိုလက်မခံသေးပါဘူး။ပြည်내အုပ်ချုပ်ရေးမှူးရွေးကောက်ပွဲနှစ်ခုစလုံးမှာအခုလို Republican ကိုယ်စားလှယ်တွေထောက်ခံမှုရခဲ့တာဟာသူ့အပေါ်ထောက်ခံသူတွေကြောင့်ဆိုရာမျိုးသမ္မတကဂုဏ်ယူပြောပါတယ်နိုင်ငံရေးလည်လာသုံးသက်သူတွေကတော့အင်္ဂါနေ့ပြည်내ရွေးကောက်ပွဲတွေရလတ်ကိုကြည့်ပြီးလာမယ့်အထွေထွေရွေးကောက်ပွဲရလတ်ကိုခံမှန်းပုံဖော်နိုင်မယ့်အကြောင်းသုံးသပ်ကြပါတယ်
IS အဖွဲ့ခေါင်းဆောင်တဲ့အဘူအီဘရာဟင်အယ် ဟာရှီမီအယ်ကာရာစီအပေါ်ထောက်ခံတစ္ဆာခံတဲ့အဖွဲ့တွေပေါ်လာနေတယ်ဆိုတာကိုအမေရိကန်ထောက်လှမ်းရေးတာဝန်ရှိသူတွေသတိနဲ့ဆောင်ကြည့်နေကြပါတယ်။ခေါင်းဆောင်တဲ့အယ်ကာရာစီကိုတစ္ဆာခံတယ်လို့ဆိုတဲ့အဖွဲ့တွေရဲ့နောက်ထပ်ဓာတ်ပုံတွေကို IS သတင်းဖြန့်ချီရေးအဖွဲ့တွေကအင်္ဂါနေ့တုန်းကထုတ်ပြန်ခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံက IS တစ္ဆာခံ ISခိုရာဆန်အဖွဲ့ရဲ့ပုံအပါဝင်ဓာတ်ပုံတွေထဲမှာ IS လက်တွေကိုကင်ဆောင်ထားတဲ့နေရာစုံကတိုက်ခိုက်ရေးအဖွဲ့တွေဟာတနတ်တွေကိုကင်မြောက်လက်သေးလက်မောင်းတန်းပြီးတော့ခေါင်းဆောင်တစ်ကိုတစ်ဆာခံနေကြတဲ့ပုံတွေကိုတွေ့ရပါတယ်။ IS စစ်သွေးကြွအဖွဲ့နဲ့သူ့နောက်လိုက်အဖွဲ့ခွဲတွေကိုရက်တွေအားလုံးဟာစိုးရိမ်စရာဖြစ်တယ်လို့အကြမ်းဖက်မှုတံပြန်ရေးဌာနယာယီညွှန်ကြားရေးမှူး Russell Travers ကအင်္ဂါနေ့ကလွှတ်တော်ကြားနာမှုတစ်ခုအတွင်းမှာလွှတ်တော်အမတ်တွေကိုပြောကြားခဲ့ပါတယ်။IS ခိုရာဆန်အဖွဲ့ဟာအမေရိကန်နဲ့အာဖဂန်တပ်တွေအချိန်ချင်းနှိမ်နှင်းဖို့ကြိုးစားခဲ့ပေမဲ့ဆက်လက်ရှိနေဆဲဖြစ်တဲ့စစ်သွေးကြွအဖွဲ့ဖြစ်တယ်လို့အမေရိကန်နဲ့အနောက်နိုင်ငံတွေကထောက်လှမ်းရေးတာဝန်ရှိသူတွေဟိုးအရင်ကထောက်ပြသတိပေးနေတာပါဒီအဖွဲ့ဟာအာဖဂန်နစ္စတန်နိုင်ငံထဲမှာသာမကနိုင်ငံပြင်မှာလည်းတိုက်ခိုက်မှုတွေလုပ်ဖို့ကြိုးစားခဲ့တယ်လို့ယာယီညွှန်ကြားရေးမှူး Travers ကပြောပါတယ်ဒီအဖွဲ့မှာတိုက်ခိုက်ရေးအဖွဲ့ဝင်4,000လောက်ရှိပုံရပြီး IS တစ္ဆာခံအဖွဲ့တွေထဲမှာအကြီးဆုံးဖြစ်တယ်လို့လည်းပြောပါတယ်American စစ်တပ်တာဝန်ရှိသူတွေကတော့ IS ခိုရာဆန်အဖွဲ့မှာအဖွဲ့ဝင် 9,000 လောက်တောင်ရှိနိုင်တယ်လို့ခန့်မှန်းထားပါတယ်
။မက္ကဆီကိုမူရင်မှန်ကိုဂိုင်းတွေကိုကဘာပေါ်ကနေအမြင့်ပြတ်ချေမှုမှုလို့ပြီးလို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။မက္ကဆီကိုနိုင်ငံမြောက်ပိုင်းမှာမူရင်ဂိုင်းတကန်ရဲ့ခြုံခိုတိုက်ခိုက်မှုကြောင့်အမေရိကန်နိုင်ငံသားတွေတည်ဆုံတဲ့နေရာကိုမက္ကဆီကိုနိုင်ငံသားကြီးဝန်ကြီးအဲဘရက်တွားရောက်ကြည့်ရှုခဲ့ပြီးတိုက်ခိုက်ခဲ့သူတွေကိုတရားဥပဒေနဲ့အညီအရေးယူဆောင်ရွက်သွားမယ်လို့အင်္ဂါနေ့မှာပြောတာပါမက္ကဆီကိုမှာအမေရိကန်နိုင်ငံသားတွေအဆိုအရဆုံးတက်ခဲ့ခံရတဲ့ဒီဖြစ်ရအတွင်းအမေရိကန်နိုင်ငံသားအမျိုးသမီးနဲ့ကလေးငယ်စုစုပေါင်း9ဦးသေဆုံးခဲ့ရပါတယ်သူတို့အားလုံးဆွေမျိုးတွေနဲ့တွေ့ဆုံဖို့ကားသုံးစီးနဲ့ခီးထွက်လာခဲ့ပြီးအမျိုးသမီးတူဦးကဆိုရင်သူ့ခင်မုန်းနဲ့အရီဇိုနာမှာတွေ့ဆုံဖို့အမေရိကန်နယ်စပ်ကိုဦးတည်မောင်းနေတယ်လို့ဆိုပါတယ်လက်ကင်ဖုန်းနေမှာရပ်ယူထားတဲ့ဗီဒီယိုတွေထဲမှာတော့တနက်ကြီးစံရဘလဘွားနဲ့မိခိုးတွေထွက်လောင်ကျွမ်းကြံရင့်နေတဲ့ကားတစ်စီးကိုတွေ့ရပါတယ်ဒီဆုံးသူတွေအတွက်ဝန်နေစေမကောင်းဖြစ်ရကြောင်းမက္ကဆီကိုတမရာအိုဘရာဒိုကအင်္ဂါနေ့ကပြောဆိုပြီးဒီဖြစ်ရနဲ့ပတ်သက်လို့တမရာဒေါ်နယ်ထရမ့်နဲ့သူတယ်လီဖုန်းဆက်စကားပြောခဲ့ပါတယ်။တမရာထရမ့်ကတော့မူရင်မောင်ကိုဂိုင်းနေကိုနှိမ်နှင်းဖို့အမေရိကန်နဲ့မက္ကဆီကိုတို့နှစ်နိုင်ငံတပ်ဖွဲ့တွေပူးပေါင်းစစ်ဆင်ရေးလုပ်ဖို့အချိန်တန်ပြီလို့ပြောကြားလိုက်ပြီးဒီလိုတိုက်ခိုက်သူတွေဟာဘယ်သူတွေလဲဆိုတာအတိအကျမသိရသေးဘူးလို့မက္ကဆီကိုလုံခြုံရေးဝန်ကြီးကလည်းပြောကြပါတယ်တည်ဆုံးသူတွေဟာမက္ကဆီကိုမြောက်ပိုင်းမှာလွန်ခဲ့တဲ့ဆယ်စုနှစ်ကတည်းကအခြေချနေထိုင်ကြတဲ့အမေရိကန်နိုင်ငံသားတွေဖြစ်ပြီးမွန်မွန်ဘာသာကြီးအတိုင်းဝိုင်းကဖြစ်ကြောင်းလုံခြုံရေးဝန်ကြီးကပြောပါတယ
် VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19kHz 15563ညာနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါလိမ့်ရှင
်။ဒီနေ့ညနေပိုင်းမှာတော့ VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ထိုင်းနိုင်ငံတောင်ပိုင်းရာလာခရိုင်ထဲကလုံခြုံရေးဂိတ်တစ်ခုအပေါ်ညာရုံးကတိုက်ခိုက်ခံရမှုကြောင့်ရဲအယားရှိတွေအပါအဝင်15ယောက်သေဆုံးပြီး5ယောက်ထဏ်ရာရသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။လောအပေးလက်နက်ကင်ကင်းဆောင်တွေလည်းတေဆုံးသူတွေထဲမှာပါပါတယ်ဒီကနေ့မှာတော့တိုက်ခိုက်ခံရတဲ့အနားတဝိုက်ကလမ်းတွေကိုထိုင်းစစ်သားတွေကပိတ်ထားပါတယ်တိုက်ခိုက်သူတွေဟာသူတို့ရဲ့နောက်ကိုရဲတွေလိုက်မလာနိုင်အောင်လို့ရာလာခရိုင်ထဲဝင်တဲ့အဝေးပြေးလမ်းမကြီးတစ်ခုပေါ်မှာတန်တွေကျဲချထားခဲ့တယ်လို့ခရိုင်ရဲတပ်ဖွဲ့ရဲဘော်ချုပ်ကြီးကပြောပါတယ်အင်္ဂါနေ့ညကဖြစ်ခဲ့တဲ့အပြန်အလှန်ပစ်ခတ်မှုအတွင်းတိုက်ခိုက်သူတွေဘက်ကလည်းတချို့ဒဏ်ရာရသွားပုံရတဲ့အထောက်အထားတွေတွေ့ရတယ်လို့စစ်တပ်ပြောခွင့်ရပုံမှုကြီး KRT ဆက်နီဝေါငါပြောပါတယ်တေဆုံးသူ၄ယောက်ကအမျိုးသမီးတွေဖြစ်ပြီးတော့တယောက်ကဆရာဝန်ဖြစ်တယ်လို့လည်းသူကပြောပါတယ်။လုံခြုံရေးဂိတ်တွေမှာထားတဲ့ M16 rifle တနက်တလက်နဲ့ပြောင်းတူတနက်3လက်အပါအဝင်လက်နက်တချို့ကိုလည်းတိုက်ခိုက်သူတွေယူသွားကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒါအပြင်မီးတိုင်တစ်ခုနားမှာဖောက်ခွဲရေးပစ္စည်းတစ်ခုထားရှိခဲ့တာကိုရှာတွေ့ခဲ့တယ်လို့ကျောင်းတစ်ကျောင်းမှာလည်းကားတာယာတွေကိုမီးရှို့ထားခဲ့ပါတယ်။အခုတိုက်ခိုက်မှုဟာနှစ်ပေါင်းများစွာအတွင်းထိုင်းနိုင်ငံမှာအဆိုးဆုံးတိုက်ခိုက်ခံရမှုတစ်ခုဖြစ်ပါတယ်။ဘယ်သူလက်ချက်လဲဆိုတာမသိရသေးပေမဲ့ခွဲထွက်ရေးတပုံတွေရဲ့လက်ချက်ဖြစ်နိုင်တယ်လို့လေ့လာသူတွေကသုံးသပ်နေပါတယ်။ထိုင်းနိုင်ငံတောင်ပိုင်းကရာလာခရိုင်အပါအဝင်မွတ်စလင်အများစုနေကြတဲ့ခရိုင်တွေမှာ2004ခုနှစ်ကစပြီးခွဲထွက်ရေးတပုံတွေရဲ့နဲ့ဒီလုံခြုံရေးတပ်ဖွဲ့ဝင်တွေကြားပဋိပက္ခကြောင့်တေဆုံးသူ9,000လောက်ရှိနေပါပြီ။ဘတာနီ၊နာရာတီဝတ်နဲ့ရာလာခရိုင်တွေမှာရဲတပ်ဖွဲ့ဝင်တွေကျောင်းဆရာဆရာမတွေနဲ့အစိုးရဝန်ထမ်းတွေမကြာခဏပြစ်မှတ်ထားတိုက်ခိုက်ခံရပါတယ်။
လေတွေးညဉ့်ဉန်းမှုအဆိုးဆုံးကြုံရတဲ့အိန္ဒိယနိုင်ငံနယူးဒီလီမြို့တော်မှာစာတင်ကျောင်းတွေနှစ်ရက်ကြာပိတ်ထားခဲ့ရတာကဗုဒ္ဓဦးဒီကနေ့မှာတော့ကျောင်းတွေပြန်လည်ဖွင့်လှစ်လိုက်ပါတယ်။ဗုဒ္ဓဦးမနက်ပိုင်းတိုင်းတာမှုအရာလေတွေးအရေးသွေးဟာဆူဆူဝဝအခြေအနေကနေအနည်းငယ်ကောင်းမွန်တိုးတက်လာတယ်လို့အဆိုးရလေတွေးညဉ့်ဉန်းမှုစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။ဒါပေမဲ့လည်းအိန္ဒိယနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဒီကနေ့မနက်9နာရီတိုင်းတာချက်အရလေတွေးအရေးသွေးဟာကျန်းမာရေးနဲ့မငြိမ်ညွတ်တဲ့အဆင့်မှာပဲရှိနေသေးတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကဆိုရင်လေတုညဉ့်ဉန်းမှုအဆိုးဆုံးဖြစ်ခဲ့တာပါလေတုအရေးသွေးတိုးတက်လာတဲ့အထိကျောင်းပြင်ပလှုပ်ရှားမှုတွေကိုစာသင်ကျောင်းအတော်များများမှာကန့်သက်ထားဆဲဖြစ်ပါတယ်ညူဒီလီမှာကျန်းမာရေးအရေးပေါ်ကြေညာချက်ထုတ်ပြန်ထားပြီးဆောက်လုပ်ရေးလုပ်ငန်းတွေကိုပိုင်မော်တော်ကားမောင်းနှင်တာတွေကိုတားမြစ်ထားပါတယ်မိကိုကိုထိန်းချုပ်ဖို့အတွက်အမှိုက်မီးရှို့တာတွေကိုလည်းလိုက်လံတားမြစ်နေပါတယ်
ဖိလစ်ပိုင်နိုင်ငံကအငင်းပွားစရာမွေးရဆေးတိုက်ဖျက်ရေးစီမံကိန်းကိုဦးဆောင်ဖို့သမ္မတရဲ့ကမ်းလှမ်းချက်ကိုဒုသမ္မတမရီယာလနောရိုဘရာဒိုကလက်ခံလိုက်ပါတယ်။မူရဆေးဝါတိုက်ဖြတ်ရေးဆိုင်ရာပူးပေါင်းကော်မတီရဲ့ပူးတွဲဥက္ကဋ္ဌတာဝန်ယူဖို့အတွက်တမရရော်ဒရီဂိုဒူတာတေကကန့်လန့်ခဲ့တာပါ။မအောင်မြင်နိုင်တဲ့စီမံကိန်းကိုဦးဆောင်ဖို့တာဝန်ပေးတာဟာနိုင်ငံရေးထောင်ကျောက်စင်တာဖြစ်တယ်လို့ဖြစ်တဲ့အတွက်ဒီတာဝန်ကိုမယူဖို့သူ့ရဲ့နိုင်ငံရေးမဟာမိတ်တွေကအကြံပေးနေကြပေမဲ့ဒုသမ္မတမရီယာလနောရိုဘရာဒိုကတော့အပြစ်မဲ့သူတွေအသက်ခံနေရတာရအောင်လုပ်ဖို့နဲ့မူရဆေးရောင်းဝယ်နေသူတွေကိုတကယ်အပြစ်ပေးနိုင်ဖို့အခွင့်အလမ်းတစ်ခုအနေနဲ့စဉ်းစားပြီးကြီးလေးတဲ့တာဝန်ကိုယူခဲ့တာလို့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ဖိလစ်ပိုင်မှာမူရဆေးဝါတိုက်ဖြတ်ရေးစီမံကိန်းကြောင့်မူရဆေးဝါနဲ့ပတ်သက်တူထောင်နဲ့ချီဥပဒေမဲ့တပ်ဖြတ်ခံခဲ့ရတဲ့ကိစ္စတွေအပေါ်ပြင်းပြင်းထန်ထန်ဝေဖန်သူတွေထဲမှာသမ္မတရဲ့နိုင်ငံရေးအတိုက်အခံဒုသမ္မတရိုဘရာဒိုလည်းပါပါတယ်။ကြံကြံတန်တန်ကင်တွယ်နှိမ်နှင်းနေတာပြက်ပြက်တတလုတ်တယ်ဆိုတဲ့တမရရဲ့ပုံရိပ်ကိုသာတက်စီပေမဲ့မူရဆေးမှောင်ခိုကူးမှုတွေအပေါ်ထိခိုက်မှုမရှိသလောက်အပြင်ဆေးဆွဲသူနှုံလဲကြမသွားဘူးလို့ဝေဖန်သူတွေပိုတိုးလာနေပါတယ်
။ဟောင်ကောင်ကျွန်းက Richland Garden ဈေးဝယ်စင်တာမှာဓာတ်နဲ့လိုက်ထိုးသူတဦးကြောင့်ဟောင်ကောင်အမတ်ဟိုကွမ်းယူဆိုသူနဲ့သူ့လက်ထောက်နှုတ်ဦးဒဏ်ရာရသွားပါတယ်မစ္စတာဟိုဟာဟောင်ကောင်အထူးအုပ်ချုပ်ခွင့်ရဒေသရဲ့ဥပဒေပြုကောင်စီအဖွဲ့ဝင်တူလည်းဖြစ်ပါတယ်လမ်းပေါ်မှာသူရှောင်းနေတုန်းလူတူကသူ့ကိုစကားလှမ်းပြောရင်ဓာတ်ကိုအိတ်ထဲကနေရုတ်တရက်ထုတ်လိုက်ပြီးမစ္စတာဟိုနဲ့သူ့လူနှုတ်ဦးကိုထိုးလိုက်တာဖြစ်ပါတယ်မစ္စတာဟိုနားကတ်လာတဲ့ဓာတ်သမားဟာအပြာရောင်ဝတ်စုံဝတ်ထားပြီးလက်မှာပန်းစည်းကင်ဆောင်ထားတယ်လို့မျက်မြင်သက်သေတွေကပြောပါတယ်သူဟာမစ္စတာဟိုကိုထောက်ခံအားပေးသူဖြစ်ဟန်ဆောင်ခဲ့တယ်လို့ဆိုပါတယ်
Direct from Washington, the voice of America,
VOA. ဗုဒ္ဓဟူးနေ့ညနေပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ကိုညံဝင်းအောင်တို့ပြောပြပေးခဲ့တာပါအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုဓာတ်ရိုက်ထုတ်လွှင့်အစီအစဉ်ကို VOA ရဲ့ internet website လိပ်စာ burmese.voanews.com ကနေလည်းအခုထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ကချင်ပြည်နယ်အတွင်းမှာဖြစ်ပေါ်နေတဲ့မူရင်ဆေးဝါးသုံးဆဲမှုနဲ့ဆက်စပ်တဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့ American နိုင်ငံတကာဖွံ့ဖြိုးရေး Agency USAID ကဒေသခံအရက်ဖဲလူမှုအဖွဲ့အစည်းတွေရဲ့အကြံပေးချက်တွေကိုရယူပြီးတော့စီမံကိန်းရေးဆွဲဖို့ပြင်ဆင်နေပါတယ်။ American ဒေါ်လာ6သန်းသုံးဆဲသွားမယ့်ဒီစီမံကိန်းဟာမူရင်ဆေးဝါးတိုက်ဖျက်ရေးလုပ်ငန်းစဉ်မှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေရဲ့အကြံဉာဏ်တွေနဲ့လှုပ်ဆောင်မဲ့ပထမဆုံးအစီအစဉ်ဖြစ်တယ်လို့ USAID ကပြောပါတယ်။အကြောင်းဆုံးကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကအမြင့်မြန်းတင်ပြထားပါတယ်ရှင်
။ဖွံ့ဖြိုးရေးစီမံကိန်းတွေအပါအဝင်မူရင်ဆေးဝါးတိုက်ဖျက်ရေးနဲ့ဆိုင်တဲ့စီမံကိန်းတွေကိုပုံမှန်အားဖြင့် USAID American နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီကဦးဆောင်ပြုလုပ်လေးရှိပေမဲ့ဒေသခံအရက်ဘတ်လူမှုအဖွဲ့အစည်းတွေကဦးဆောင်တဲ့ပုံစံနဲ့လှုပ်ဆောင်တာဟာဒါဟာမြန်မာနိုင်ငံမှာပထမဆုံးအကြိမ်ဖြစ်ပါတယ်။အမေရိကန်ဒေါ်လာ6သန်းအကုန်ကျခံမဲ့ဒီ၅နှစ်စီမံကိန်းကိုကချင်ပြည်နယ်အတွင်းမှာပဲလှုပ်ဆောင်သွားမယ်လို့ USAID တာဝန်ရှိသူဒေါ်မင်းမြင့်ကျူက VOA ကိုပြောပါတယ်။ကချင်ပြည်နယ်ဟာမြန်မာနိုင်ငံအတွင်းမွေးရစေဝါတုံဆက်မှုအဆိုးရွားဆုံးဒေသတစ်ခုဖြစ်တာကြောင့်ဒီစီမံကိန်းကိုဒီဒေသမှာစတင်တာလည်းဖြစ်ပါတယ်
။နိုဘမတရက်နေ့မှာပေါ့နော်ဒီUSA ကနေပြီးတော့မှသူရဲ့ပထမဆုံးဒီဒေတာခံပြီးဦးဆောင်ပြီးတော့မှခွင့်ပြုအလုပ်ငန်းတွေလုပ်နိုင်ဖို့အတွက်ဆိုပြီးတော့မှအဲ့ဒီလျှောက်လာအစိုးပြုလာခေါ်မလဲဆရာ concept note တွေကိုခေါ်တဲ့စာပေါ့နော်အဲ့ဒါကိုထုတ်ပြန်ထားပါတယ်အဓိကကတော့ဒီကချင်ပြည်မှာရှိတဲ့ဒီမူရင်းစေဝါနဲ့ပတ်သက်ပြီးတော့မှသိနေတဲ့ဒီဟိုပါပေါ့နှဆက်တွဲပြဿနာတွေတမိုင်းပြဿနာတွေကိုရှင်းချဖို့အတွက်ပေါ့ဒါမဲ့ဒီစီမံကိန်းကပုံမှန်ဟို USA ကနေပြီးတော့လုပ်နေတာကိုကျမတို့ကနေပြီးဥဆောင်ပြီးတော့လုပ်တဲ့ဟာမျိုးမဟုတ်ပဲမြင်နေ။ဒေတာခံတွေကနေပြီးတော့မှသူတို့ဖြစ်နေတဲ့ပြဿနာတွေကိုသူတို့ဘယ်လိုဖြေရှင်းမလဲဆိုတဲ့အပေါ်မှာသူတို့တင်ကြလာတဲ့အပေါ်မှာကျမတို့ကနေပြီးတော့မှပံ့ပိုးကူညီသွားပေးဖို့ပါဆရာ
။မေလတဲကပြုလုပ်ခဲ့တဲ့ဆွေးနွေးပွဲအဖြစ်ရလဒ်ပေါ်မူတည်ပြီးနိုဝင်ဘာ၁ရက်နေ့ကရှောက်လွှာတွေကိုခေါ်ယူခဲ့တာလို့ဒေါ်မင်းမြင့်ကျူကပြောပါတယ်။ အခုဒုတိယဆင့်အနေနဲ့မိုးရစေဝါတပ်ဖြတ်ရေးလုပ်ငန်းတွေမှာပါဝင်လုပ်ကိုင်နေတဲ့အဖွဲ့အစည်းတွေရဲ့ပုံမှန်ကျေပြန့်တဲ့အကြံဉာဏ်တွေရနိုင်ဖို့လာမယ့်နိုဝင်ဘာ15ရက်နေ့မှာအလို့ယုံဆွေးနွေးပွဲတစ်ခုထပ်မံပြုလုပ်သွားမယ်လို့ဆိုပါတယ်အစိုးရကကချင်ဒေသမှာမိုးရစေဝါကိစ္စကိုဖြေရှင်းဖို့ကြိုးစားနေပေမဲ့အစင်းရဲနွမ်းပါမှုနဲ့တရားဥပဒေစိုးမိုးမှုအားနည်းရာတွေကဒီပြဿနာကိုပိုပြီးဆိုးရွားလာနေတယ်လို့ကချင်ရပ်ပတ်အဖွဲ့အစည်းတွေကပြောပါတယ်။ကချင်ဒေသမှာမိုးရစေဝါတပ်ဖြတ်ရေးအတွက်လူမှုအခြေဆိုင်မိုးရစေဝါတပ်ဖြတ်ရေးလုပ်နေတဲ့ပတ်ကြဆန်လို့အဖွဲ့တွေရှိနေပေမဲ့လည်းဒီချက်ပိုပြီးထိရောက်နိုင်ဖို့အစိုးရကပူးပေါင်းပါဝင်ဖို့လိုအပ်ပြီးဤဥပဒေအသစ်တွေကိုအများဆုံးပြဋ္ဌာန်းပေးစေလိုကြောင်းပကြဆံအဖွဲ့ရဲ့ဖာကတ်မြို့နယ်အတွင်းရေးမှူးဆရာဗရန်နန်ကပြောပါတယ
်ဒီလူထုနဲ့အစိုးရတာဝန်ရှိတယ်နဲ့ပေါင်းပြီးတော့ဒီအစိုးရကထုတ်ပြန်ထားတဲ့အခုလက်ရှိဒီချေဥပဒေမှာဒီမြို့စေဝါကိုတိုက်ချက်မဲ့ဒီဥပဒေအစ်စ်တွေနည်းနည်းထွက်လာမယ်လို့တော့ယုံကြည်ပါတယ်အဲ့ဒါထွက်လာရင်တော့အရှင်းကျေတယ်လို့ယုံကြည်ပါလား
ဖာကတ်မြို့နယ်ဟာကမ္ဘာပေါ်မှာအဖိုးတန်ကြောက်စိမ်းအများအများထွက်တဲ့နေရာဒေသဖြစ်တယ်လို့ကြောက်စိမ်းစီးပွားရေးကိုမှီပြီးအကျိုးမြတ်ရှာနေတဲ့မိုးရစေဝါရောင်းဝယ်တာကလည်းတခြားမျိုးနယ်တွေထက်အများဆုံးဖြစ်နေပါတယ်2019စက်တင်ဘာ24ရက်တုန်းကလည်းဖားကတ်မျိုးနယ်နတ်မော်ကြီးရွာကြောက်စိမ်းမြေစာပုံသားမှာမိုးရစေဝါရောင်းနေတဲ့သူ2ယောက်နဲ့သုံးဆွဲသူအယောက်400လောက်ကိုလူမှုအခြေပြုမိုးရစေဝါအဖွဲ့ပတ်ကြဆန်အဖွဲ့ကဖမ်းဆီးခဲ့ပြီးဒေသအာဏာပိုင်ကိုအပ်ခဲ့ပါတယ်ဖားကတ်ဒေသမှာအချိန်ချင်းဖမ်းဆီးရရေလုပ်ခဲ့ပေမဲ့လည်းမိုးရစေဝါပြဿနာကပျောက်သွားတာမရှိပါဘူးကချင်ပြည်နယ်ရဲ့မိုးရစေဝါပြဿနာဟာတရားဥပဒေစိုးမိုးရေးအားနည်းမှုနဲ့အဓိကသက်ဆိုင်နေကြောင်းကချင်လူ့အခွင့်အရေးလှုပ်ရှားဆောင်ရွက်သူတဦးဖြစ်တဲ့ငြိမ်းချမ်းရေးကွန်ရက်ကဒေါ်ခွန်ကြာက VOE ကိုပြောပါတယ
်။တနိုင်ငံလုံးကဒီအလုပ်လုပ်အပ်တဲ့လူအားလုံးရဲ့သွားတဲ့နေရာဖတ်ကတ်လို့ဖြစ်နေတယ်။အဲ့နေရာမျိုးမှာတရားဥပဒေစိုးမိုးဖို့အင်တန်ချက်ပါတယ်။ဘာဖြစ်လို့လဲဆိုရင်တော့ရဲခွန်ထမ်းအင်အားပြုလို့ချိန်တော့ဒီတရားရုံးရှိနေဆိုတဲ့အင်အားပမာဏနဲ့အချက်ကိုမှလူဦးရေကပုံများနေတယ်ဒီပတ်ဆံလိုတဲ့လူကများနေတ
ယ်။ကချင်ရပ်ဘတ်မိုးရစေဝါတိုက်ဖြတ်ရေးအဖွဲ့တွေကိုကချင်လူငယ်တွေဘာသာရေးအသင်းအဖွဲ့တွေအများပြားနဲ့စုဖွဲ့ထားပြီးမဲ့နောက်ပိုင်းအဖွဲ့အစည်းတွင်းမှာအားနည်းလာပြီးအချိန်ရောကြလာရလို့လဲတချို့ကမြင်ပါတယ်။မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ရဲ့အကျဉ်းထောင်တွေကိုလေ့လာထားတဲ့အချက်အလက်တွေအရဆိုရင်အကျဉ်းသားအများစုကမိုးရစေဝါကြောင့်ထောင်ချနေတဲ့သူကများပါတယ်။မိုးရစေဝါနဲ့စိတ်ကိုပြောင်းလဲစေသောစေဝါများဆိုင်ရာဥပဒေကို1993မှာပြဋ္ဌာန်းခဲ့ပေမဲ့အားနည်းချက်တွေရှိနေကြောင်းကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေကဝေဖန်ခဲ့ပါတယ်။ဒါကြောင့်ဒီဥပဒေကိုအစဉ်အဆက်ပြောင်းလဲခဲ့ကြပြီးပြင်ဆင်ထားတဲ့ဥပဒေကို2018ဖေဖော်ဝါရီ14ရက်မှာအတည်ပြုလိုက်ပါတယ်။နီးဥပဒေကတော့1995ခုနှစ်မှာအတည်ပြုထားရဲ့နီးဥပဒေအတိုင်းပဲလက်ရှိမှာကျင့်သုံးနေစေဖြစ်ပါတယ
်။သောရရှင်များရှင်လက်နက်ကင်ပဋိပက္ခတွေကြားမှာအကြောင်းအမျိုးမျိုးနဲ့အရက်သားတွေဖမ်းဆီးခံရအခက်မသိရင်အသက်ပါဆုံးရှုံးကြရတဲ့အထီးမကြာခဏကြုံနေကြရပါတယ်။အခုနောက်ဆုံးမှဆိုရင်လေလွတ်တော်အမတ်တယောက်ကိုအေးအေးရခိုင်လက်နက်ကင်အဖွဲ့ကဖမ်းဆီးသွားတဲ့အထီးပါလနဲ့ကရင်ပတိပခရီချာမှာအရက်သားတွေအကာအကွယ်မဲ့နေကြရတာဘာကြောင့်များပါလဲအရက်သားတွေလုံခြုံရေးဘယ်သူတွေကဘယ်လိုတာဝန်ယူနိုင်မလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voenews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတိုင်းလေလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင် VOE မြန်မာပိုင်းရဲ့ဗုဒ္ဓဟူးညနေပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။နိုဝင်ဘာ10ရက်တည်တောက်ကြနေ့ဟာဆိုရင် 2016 မှာအမေရိကန်ပြည်ထောင်စုရဲ့55ဆမြောက်သမ္မတဖြစ်လာတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့3နှစ်မြောက်သမ္မတသက်တမ်းနှစ်ပတ်လည်နေ့ပါ။အမေရိကန်နိုင်ငံရေးမှာသူဟာအင်အားတရအဖြစ်ရှိနေစေဖြစ်ပေမဲ့ဒီနှစ်မှာတော့သူ့ရဲ့နိုင်ငံရေးပြိုင်ဘဲဂျိုးဘိုင်ဒန်နဲ့ပတ်သက်ပြီးတော့ဆုံဆန်းပေးဖို့ယူကရိန်းကိုဖိအားပေးဖို့ကြိုးစားမှုတွေအတွက်ဒီမိုကရက်တွေကြီးစိုးတဲ့အောက်လွှတ်တော်ကသူ့အပေါ်မှာတရားစွဲဆိုနိုင်ရေးစုံစမ်းမှုတွေကြောင့်သူ့ရဲ့သမ္မတရာထူးပါအချင်းချောက်ခံနေရပါတယ်။ VOE သတင်းတောက်ဂျင်မလုံးပေးပို့ထားတဲ့သတင်းကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်
။လွန်ခဲ့တဲ့3နှစ်ဒီအချိန်ကအမေရိကန်နိုင်ငံရဲ့55ဆမြောက်သမ္မတဖြစ်တဲ့ဒေါ်နယ်ထရမ့်အရွေးခံခဲ့ရတာကတကဘာလုံးကိုအံ့အားသင့်သွားစေခဲ့တာပါ။
To all Republicans,
နိုင်ငံတော်က Republican တွေ Democrat တွေနဲ့တတိပုဂ္ဂလတွေအားလုံးခင်ဗျာဒီချိန်ဟာအားလုံးတစည်းတစ်ဝမ်းနဲ့ရှိရမယ့်အချိန်လို့ကျွန်တော်ပြောချင်ပါတယ
်အစောပိုင်းကသူပန်ချားခဲ့တဲ့ညှဉ်းညွမှုတွေရောပါနေတာကတော့ကြာပါပြီ Republican တွေအောင်မြင်လေလေ Democrat တွေပုံမုံပိုဒေါသထွက်နေပဲလို့လည်းသူကပြောပါတယ်အခုတော့ပထမအတုပေါ်မှာတရားဆက်ဆိုရေးဖြစ်မလာဖို့ Now ရှင်းနေတဲ့သူပြန်ပြီးအရွေးခံရအောင်ဆက်ပြီးလှုပ်ကြဖို့တိုက်တွန်းရင်သူကိုသစ္စာခံတဲ့ထောက်ခံသူတွေပေါ်မှာမှီခိုးနေရတဲ့ Trump ဖြစ်လာနေပါပြီ
At stake in this fight
ဒီတိုက်ပွဲဟာအမေရိကန်နိုင်ငံမှာဒီမိုကရေစီရှင်သန်မှုရှိမရှိဆိုတဲ့ပေါ်မူတည်နေပါတယ်ပေါ်ဆဆတွက်လို့မရပါဘူးသူတို့ကဒီလိုတွက်ဆီခြင်းနေတယ်လို့ဒီနိုင်ငံကိုလည်းဖျက်ဆီးခြင်းနေပေမဲ့ကျွန်တော်တို့ကဒါမျိုးအဖြစ်မခံနိုင်ပါဘူးဘယ်တော့မှလည်းဖြစ်လာမှာမဟုတ်ပါဘူ
းသမရပေါ်မှာတရားစွဲဆိုရေးစုံစမ်းမှုတွေဟာယူကရိန်းကိုသူ့နိုင်ငံကြီးပြိုင်ဘက်သူသမရဟောင်းဂျိုးဘိုင်ဒန်အကြောင်းစုံစမ်းဖို့အတွက်ဖိအားပေးတယ်ဆိုတဲ့ဆွဆွဲချက်ကြောင့်ဖြစ်ပြီးထရမ့်ရဲ့လုပ်ရဟာလာမယ့်နှစ်သမရရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကနေဝင်ပြီးအရွေးခံမယ်သူ့ကိုအနိုင်ရဖို့လုပ်တာလို့ဂျိုးဘိုင်ဒန်ကပြောပါတယ
် He talks about there will be a civil war
သူကပြည်တွင်းစစ်ပါဖြစ်လာနိုင်မယ်လို့ပြောတယ်ဒီလူစိတ်ကပုံမှန်မဟုတ်ဘူးသူပါဆက်လုပ်မယ်ဆိုတာကျွန်တော်စိတ်ပူတယ်ကျွန်တော်အတွက်ကျွန်တော်မိသားစုအတွက်စိတ်ပူတာမဟုတ်ပါဘူးရှင်းနေတဲ့သူသမရဆက်ဖြစ်ရင်ဘာတွေလုပ်မယ်ဆိုတာအတွက်စိတ်ပူတာပါ
ထရမ့်ရဲ့သမရတက်တံမှာသူ့ပေါ်မှာတရားစွဲဆိုရေးစုံစမ်းမှုတွေကြည့်ရင်ပါတီဆွဲလိုက်လောက်တာတွေ့ရတယ်လို့နိုင်ငံရေးသုံးသပ်သူဂျွန်ဖော်ဒီယာကပြောပါတယ
်ဒီမိုကရက်တွေကတော့သမရဘက်ကအမှားလုပ်ထားတယ်လို့ယုံကြတယ်လို့ဒီအတွက်ခိုင်လုံတဲ့တက်တီပြဖို့လုပ်နေပြီးဒါကိုလူလူသိလာရင်လဲသမရကိုလက်ခံမှာမဟုတ်ပဲရာဒူးကပါဖယ်ဖို့လုပ်မယ်လို့မျှော်လင့်နေကြပါတယ် Republican တွေဘက်ကတော့ Democrat တွေအတွက်ဆိုးကျိုးကိုဖြစ်စေတာမျိုးဒါမှမဟုတ်အ ਨੇ ဆုံး Democrat တွေလိုချင်တာဖြစ်မလာစေဖို့အတွက်အရင်ကဖြစ်ရက်တွေကိုလိုက်ကြည့်နေကြတာပါ
ခုပေါ်မှာတရားဆွဲဆိုဖို့အတွက်လောက်တာကိုခန်းနေရချိန်မှာပဲနောက်တစ်ချီပြန်ပြီးအရွေးခံရဖို့ပါစူးစမ်းနေရတဲ့လက်ရှိသမရတယောက်အနေနဲ့ Trump အတွက်လူလူစစ်တမ်းမှာထောက်ခံမှုက40ရာခိုင်နှုန်းကျော်ယုံကလေးပဲရှိနေတာကတမိုင်းမှာပြန်ပြီးကြည့်ရင်တိတ်ကိုအားနည်းနေတာဖြစ်ပါတယ်။ဒါပေမဲ့ထရမ့်အတွက်ရှော့မတွေ့ဖို့ Republican မူဝါဒရေးရာကင်တွယ်သူ John Freehie ကပြောပါတယ်
။ Are the Washington pundits is everyone inside the beltway missing in about Trump?
American နိုင်ငံရေးကျွမ်းကျင်သူတွေ Trump နဲ့ပတ်သက်ပြီးမသိပဲဖြစ်နေကြသလား။ဟုတ်တယ်မသိကြပါဘူး။သူ့ရဲ့တကယ်အနေအထားကိုသူတို့မသိကြပါဘူး။ဒါပေမဲ့သူ့ကိုဘာကြောင့်ထောက်ခံနေကြသလဲဆိုတော့တစ်ချက်ကသူဟာဂရုပေးထားတဲ့အတိုင်းလုပ်တယ်လို့သူကြောင့်စီးပွားရေးကောင်းလာတာကြောင့်ပ
ါတကယ်လို့ဒီမိုကရက်တွေထိန်းချုပ်ထားတဲ့အောက်လွှတ်တော်ကထရမ့်အပေါ်မှာတရားစွဲဆိုဖို့လုံနိုင်ခဲ့ရင်တောင်ရီပဘလစ်ကန်တွေထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာပယ်ချနိုင်ခြေရှိနေတယ်လို့ Brookings Institute ကဝီလျံဂေါစတန်ကပြောပါတယ
် I have believed since the very beginning
သမရဘော်တရားစွဲဆိုနိုင်ရင်ဆိုတာစပြောခဲ့ကြတဲ့လွန်ခဲ့တဲ့တစ်နှစ်ကျော်အချိန်ကလေးကကျွန်တော်ကတော့ဒီမိုကရက်တွေသမရထရမ့်ကိုယာလူကဖယ်ခြင်း2020ရွေးကောက်ပွဲကနေဖယ်လို့ရမယ်လို့ယုံကြည်ပါတယ်အခုထိလည်းဒီလိုယုံကြည်တော့ပါပဲနည်းနည်းမှမပြောင်းပါဘူ
းလှုပ်လှုပ်ရှားရှားရှိခဲ့တဲ့ Donald Trump ရဲ့သမရတက်တန်း3နှစ်ရှိလာချိန်မှာတော့ American နိုင်ငံသားတွေဟာပါတီကြီး2ရက်ရဲ့တိုက်ပွဲတွေကိုကြီးပြီးကိုကိုကိုထိန်းချိန်နေကြသလိုလာမယ့်ရွေးကောက်ပွဲဟာလည်းအထိတ်နဲ့ဖြစ်ဆုံးရွေးကောက်ပွဲတစ်ရက်ဖြစ်လာနိုင်ခြေရှိနေပါတယ်
တော်ခင်မျိုးသက်ပါရှင်တစ်ဆက်တည်းမှာပဲအမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုသူ့ရဲ့မွေးရမြေမှာရွေးကောက်ပွဲဝင်မလားဆိုတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးခြင်းပါတယ်အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုရဲ့မကြာခဏဆိုသလိုသူ့ရဲ့မွေးရကန်ဆစ်ပြည်နယ်ကိုသွားရောက်တဲ့တရားဝင်ခီးစဉ်တွေကြောင့်ဒီပြည်နယ်ရဲ့အထက်လွှတ်တော်အမတ်နေရာကိုဝင်ပြိုင်နိုင်တယ်ဆိုတဲ့ယူဆချက်တွေထွက်ပေါ်နေတာပါစင်ဒီစိန်ပေးပို့ထားတဲ့သတင်းလွှာကိုကိုဝင်းခန့်မောင်ကပြောပြပေးပါမယ်ရှင်
အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုဟာသူ့ရဲ့မဲဆန္ဒနယ်မြေကန်ဆက်စ်ပြည်နယ်ကိုဒီနေ့ထဲမှာပဲတရားဝင်သွားရောက်ခဲ့တာ၃ချိန်ရှိနေပါပြီ။အခုလိုတရားဝင်ခီးစဉ်တွေပေါ်လူတွေအာရုံစိုက်လာတာခံရပြီးအဲ့ဒီတည်းမှာ Fox News သတင်းဌာနရဲ့မှုဆောင်ရာရှိချုပ်ဖြစ်တဲ့ Rupert Murdoch လည်းအပါအဝင်ဖြစ်ပါတယ်။ပြီးခဲ့တဲ့တစ်ပတ်ကကျင်းပခဲ့တဲ့အခမ်းအနားတစ်ခုအတွင်းဝင်ကြီးပွန်ပီယိုကိုစင်ပေါ်တက်ဖို့ဖိတ်ခေါ်တဲ့အခါရည်စရာအနေနဲ့ယာတုတွေအများကြီးတုံးပြီးမိတ်ဆက်ပေးခဲ့ပါတယ်
။ Representative Pompeo Directive Pompeo
ကိုယ်စားလှယ်တော်ပုံပီယိုညွန်ကြားရေးမှူးပုံပီယိုဝင်ကြီးပုံပီယိုအမတ်မင်းပုံပီယိုတမရာကြီးပုံပီယိုစင်မော်ကြွပါခင်ဗျာ
လက်ရှိမှာတမရာကိုတရားစွဲဖို့ကြိုးပမ်းနေမှုတွေကသူ့ရဲ့နိုင်ငံရေးရည်မှန်းချက်တွေကိုထိခိုက်မှုရှိမရှိသူ့ရဲ့နောက်ဆုံးခီးစဉ်အတွင်းသတင်းတော်ဦးကမေးမြန်းခဲ့တဲ့အခါမှာတော့
No change. I think I've answered this question. I think this is number 100.
ကျွန်တော်ဒီမေးခွန်းကိုခါတရာမကဖြေခဲ့ပြပါပြီကျွန်တော်ရည်မှန်းချက်ကဘယ်တော့မှမပြောင်းပါဘူး
ျွန်တော်တို့နိုင်ငံသားယဉ်ဝင်ကြီးဌာနရဲ့ဒါဝင်ကလည်းကျွန်တော်တို့ရဲ့ရှိသမျှစွမ်းအားကိုအသုံးပြုပြီးအမေရိကန်ပြည်သူတွေလုံခြုံမှုရှိအောင်နဲ့ကမ္ဘာတဝန်းမှာရှိတဲ့အမေရိကန်ဈေးကွက်တွေစီမှာကျွန်တော်တို့ Kansas ပြည်နယ်ထုတ်ကုန်တွေလမ်းပွင့်အောင်လို့တန်တမာရေးနီးလမ်းနဲ့ကြိုးပမ်းမှုပ
ါ။ဒေါ်မရဒေါ်နယ်ထရမ့်ကသူ့ကိုယာတူးကမထုတ်ပဲတည်၍ဆက်လက်တာဝန်ထမ်းဆောင်နေဦးမှာဖြစ်တယ်လို့ဝန်ကြီးပုံပီယိုကထပ်တလဲလဲပြောခဲ့မှုပါတယ်။ဒါပေမဲ့အနိုင်ဆုံးတော်သူဟာပြည်နယ်ရွေးကောက်ပွဲဝင်နိုင်ခြင်းရှိတယ်လို့နိုင်ငံရေးလေလာသူတွေကဆိုပါတယ်။ Kansas ပြည်နယ်တက္ကသိုလ်ကပေါင်ပေါက်ကဘာတက်လူမစ်ကအခုလိုပြောပါတယ
်။ He would argue that this is not
သူကတော့အခုလိုတရားဝင်ခီးစဉ်တွေဟာနိုင်ငံခြားရေးဝန်ကြီးတာဝန်ပေါ်ထိခိုက်မှုမရှိဘူးလို့ပြောမှာပါ။ဒါပေမဲ့လက်ရှိတာဝန်ထမ်းဆောင်စေဝန်ကြီးတယောက်အနေနဲ့ဒီလိုခဏခဏလာနေတဲ့အကြောင်းရင်းကထူးပါတယ်။ထက်လွတ်တော့အမှတ်နေရဝန်ပြိုင်မှုတွေဖြစ်ကောင်းဖြစ်နိုင်ပါတယ
်။ဒါ့အပြင်သမ္မတ Trump ကယူကရိန်းနိုင်ငံပေါ်စီးရေးကူညီပေးမှုတွေဆိုင်းငံ့ခဲ့တာနဲ့ပတ်သက်လို့သမ္မတပေါ်စုံစမ်းနေတာတွေကလည်းပုံပီယိုရဲ့နိုင်ငံရေးအလားအလာပေါ်ရိုက်ခတ်နိုင်တယ်လို့ပေါမောက်ကလူမစ်ကဖီယိုရီကိုပြောပါတယ်
။ Honestly over the last few
ပုံဝင်လင်းပြောမယ်ဆိုရင်တော့ပြီးခဲ့တဲ့လပိုင်းတွေအတွင်းမှာပုံပူရဲလုပ်ပိုင်ခွင့်ခံကဏ္ဍအနှဲငယ်မိမ့်မိန်သွားတယ်လို့ထင်ပါတယ်ယူကရိန်းကိစ္စနဲ့ပတ်သက်လို့သူဘလောက်ထိပါဝင်ခဲ့တယ်ဆိုတော့ကျွန်တော်အသေးချာမသိရသေးပါဘူးဒါပေမဲ့သေချာတာကတော့နိုင်ငံရေးဌာနရဲ့အချင်းစာရေးတာပိုင်းအားနည်းချက်တွေကတဖြည်းဖြည်းနဲ့ပေါ်လာနေပါပြီ
ယူကရိန်းရေးမှာဝင်ကြီးပုံပူရဲအခမ်းကဏ္ဍအပေါ်မှာလည်းလူတွေရဲ့တန်တရားတွေကြီးထွားလာနေပါတယ်ဒါပေမဲ့ Kansas ပြည်နယ်သူပြည်နယ်သားတွေအနေနဲ့ဝါရှင်တန်ကလာတဲ့မလိုလားအပ်တဲ့အတံပလန်တွေကိုနားမယောင်ကြဘူးဝန်ကြီးပုံပီယိုကပြောဆိုခဲ့ပါတယ်ခင်ဗျာ
ကိုဝင်းခက်မောင်ပြောပြပေးခဲ့တာပါဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ည9:00နာရီမှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ဥကြိုစံတာရဲ့မြန်မာရေးသုံးသက်ချက်မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍတပတ်အတွင်းအားကစားသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုမန်စုမြတ်မွန်ကပြောပြပေးပါရှင်
အမေရိကန်သမ္မတကိုတရားစွဲသည်မသိစုံစမ်းမှုတွေအတွင်းလွှတ်တော်အမတ်တွေရဲ့အမေးကိုဖြေချခဲ့တဲ့အဓိကသံတမန်တယောက်ကယူကရိန်းအနေနဲ့သမ္မတဒေါ်နယ်ထရမ့်ကိုနိုင်ငံရေးအရကူညီရာရောက်တဲ့လောက်ရကိုမလုပ်ရင်အမေရိကန်ကစီးရေးထောက်ပံ့မှုဒေါ်လာတန်400လောက်ပေးမှာမဟုတ်ဘူးလို့ယူကရိန်းသံတမန်တယောက်ကသူပြောကြားခဲ့ကြောင်းဖြေဆိုထားပါတယ်။ EU ဆိုင်ရာအမေရိကန်တပ်အမတ်ကြီး Gordon Sondland ပြန်လည်းထွက်ဆိုတဲ့ဖြေကြားချက်ကိုလွှတ်တော်စုံစမ်းရေးကော်မတီကနေအင်္ဂါနေ့ကထုတ်ပြန်ခဲ့တာမှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်ရဲ့သားဗဟုအဖွဲ့ဝင်ဖြစ်ပါဝင်ခဲ့တဲ့ကုမ္ပဏီတစ်ခုအပေါ်အင်္ဂလိပ်လိုက်စားမှုနဲ့စုံစမ်းတယ်လို့ယူကရိန်းကလူသိရှင်ကြားမကြေညာသရွေ့အမေရိကန်ရဲ့ထောက်ပံ့တီးရမှာမဟုတ်ဘူးလို့သူကယူကရိန်းသမ္မတရဲ့အကြံပေးတစ်ယောက်ကိုစက်တမ်ဘာ1ရက်နေ့ကပြောကြားခဲ့ကြောင်းဖော်ပြထားပါတယ်အမေရိကန်ပြည်ထောင်စုပြည်နယ်၃ခုမှာအင်္ဂါနေ့တုန်းကရွေးကောက်ပွဲတွေကျင်းပခဲ့တာမှာပြည်နယ်၂ခုမှာဒီမိုကရက်တစ်ပါတီကအနိုင်ရရှိသွားပါတယ်။ပုံမှန်အားဖြင့်ရီပပ်ဘလစ်ကန်ပါတီကိုထောက်ခံအားပေးသူများတဲ့ဗာဂျီးနီးယားပြည်နယ်မှာပြည်နယ်အုပ်ချုပ်ရေးမှုကအပြင်ပြည်နယ်လွှတ်တော်တွေမှာလည်းဒီဒီမိုကရက်တွေကအများစုအနိုင်ရလွှမ်းမိုးခဲ့ပါတယ်။ကန်တာကီပြည်နယ်မှာလည်းဒီမိုကရက်ပါတီဝင်ကအုပ်ချုပ်ရေးမှုအဖြစ်နဲ့ကပ်ပြီးတော့အနိုင်ရပါတယ်။အစဉ်အလာအဖြစ်ရီပပ်ဘလစ်ကန်ကိုအခိုင်အမာထောက်ခံတဲ့မစ်ဆစ်ဆပီပြည်နယ်မှာတော့ရီပပ်ဘလစ်ကန်တွေဆက်ပြီးတော့အနိုင်ရခဲ့ပါတယ်။ IS အဖွဲ့ခေါင်းဆောင်တဲ့အဘူအီဘရာဟမ်အယ်ဟာရှိမီအယ်ကာရှိအပေါ်ထောက်ခံတစ္ဆာခံတဲ့အဖွဲ့တွေပေါ်ထွက်လာနေတဲ့ဆိုတာကိုအမေရိကန်ထောက်လှမ်းရေးတာဝန်ရှိသူတွေတတိနဲ့ဆောင်ကြည့်နေကြပါတယ်။ထိုင်းနိုင်ငံတောင်ပိုင်းရာလာခရိုင်နယ်ကလုံခြုံရေးဂိတ်တစ်ခုပေါ်ညကတိုက်ခိုက်ခံရမှုကြောင့်ရဲရာရှိတွေအပါအဝင်15ယောက်သေဆုံးပြီးတော့9ယောက်ဒဏ်ရာရခဲ့တယ်လို့ရဲကပြောပါတယ်ရှင်
။တရင်ချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးခဲ့တာပါ။ဒီကနေ့ညနေပိုင်းအတွက်စီစဉ်ထုတ်လွှင့်မှုကကိုညံဝင်းအောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dexter Wondred ဖြစ်ပါတယ်။ဒီကနေ့ညနေပိုင်းစီစဉ်တွေကိုလိုင်းတူမီတာ71.25တို့ကနေထုတ်လွှင့်ပေးခဲ့တာပါ VOA စီစဉ်တွေကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.
။